မတော်တာရှင်များရှင်2019ခုနှစ်ဩဂတ်လ10ရက်ကြာတာပြည်နေ့နေ့နဲ့ကင်ဗီယိုစီစဉ်တွေကိုမြေခင်ပြောင်းစုမြို့ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ1925လို့ကနေတိုင်းရိုက်ထုံးလွှင့်ပေးနေပါတယ်။ဒီမှာအ დან စမဒီနေ့နေ့ကင်းတဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုကိုရရနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။တနပ်ပြကမှုနှစ်ခုဖြစ်ခဲ့တဲ့ Ohio နဲ့ Texas ပြည်နယ်တွေကမြို့နှစ်မြို့ကိုဒေါ်နယ်ထရန့်မနေ့ကသွားပါတယ်။ Mississippi ပြည်နယ်အစားအစာစီးသူဘူးဆက်ယုံတွေကတရားမဝင်လို့ဒီမှာ900နီးပါးမနေ့ကဖမ်းခံရပါတယ်။ဒီကနေ့ကြောက်ရောက်တဲ့ရှီလီလုံ32နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့တော်ခမ်းမရှိမဟာဗန္ဓုလပန်းချံထဲမှာကျင်းပပါတယ်။ဒီသတင်းတွေနဲ့အတူတခြားစီးဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့ရှီလီလုံရေတော်ပုံ32နှစ်ပြည့်နှစ်ပတ်လည်အခမ်းအနားနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့လွန်ခဲ့တဲ့32နှစ်ကလမ်းလုံးပြည့်မြို့လုံးပြည့်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြခဲ့ကြတယ်ဒီမိုကရေစီရရှိရေးကောင်းဆိုခဲ့ကြ
တယ်။ကျောင်းသားကောင်းဆောင်တဦးဖြစ်တဲ့ဦးကုကူကြီးကအခုလိုပြောသွားတာအပါအဝင်မကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။တစ်ချက်ထဲမှာပဲရှီလီလုံးနှစ်ပတ်လည်နေ့နေဆက်ရွှေပြောင်းစားတင်ကျောင်းတွေမှာကျင်းပခဲ့တဲ့အကြောင်းဒီအပိုင်းတွေတွင်မှာမိုးအပြင်းထန်ရွာသွန်းမှုတွေနဲ့ပတ်သက်ပြီးတော့အထူးသတိပေးချက်စာရွေအပြင်အမေရိကန်နိုင်ငံသတင်းတစ်ပုဒ်ကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆိုတော့ထိတ်တဲရသတင်းတွေကိုကုကျော်သိန်းနဲ့ကိုရရန်တို့ကကြီးညာပေးပါလိမ့်မယ်ရှင
်။ Ohio နဲ့ Texas ပြည်နယ်တွေမှာတနက်ပစ်ခတ်မှုတွင်တန်ရာသူတွေတရားကုသမှုခံယူနေတဲ့ဆေးရုံတွေကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မီလန်နီယာထရမ့်တို့ဗိုလ်ဒူးနေကသွားပြီးလူနာတွေကိုတွေ့ဆုံအားပေးစကားပြောကြပါတယ်။ဒါပေမဲ့လည်းပြစ်ခတ်မှုဖြစ်ခဲ့တဲ့ Dayton မြို့ကပျော်ပွဲရှင်ပွဲဖျော်ဖြေလုပ်ငန်းတွေရှိတဲ့နေရာနဲ့ El Paso မြို့က Walmart ကုန်တိုက်နေရာတို့ကိုတော့မသွားပါဘူး။အဲဒီနေရာမှာတနသမာတူဦးချင်းစီကပြစ်ခတ်တာကြောင့်စုစုပေါင်းလူ30ယောက်တိဆုံးခဲ့ရတာပါ။သမ္မတထရမ့်ရဲ့ခီးစဉ်ကိုစန့်ကျင်သူတွေကတော့တနက်ပြစ်မှုဖြစ်ခဲ့တဲ့နေရာစလုံးမှာဗိုလ်ဒူးနေကစုဝေးဆန္ဒပြခဲ့ကြပြီးတနက်ပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းပေးဖို့တောင်းဆိုကြပါတယ်။အလားတူပဲသမ္မတထရမ့်ကိုထောက်ခံသူတွေကလည်းမြို့နှမြို့စလုံးမှာစုဝေးပြီးတံပြန်ဆန္ဒပြကြပါတယ်။မက္ကဆီကိုနိုင်ငံနဲ့ထိစပ်နေတဲ့ Texas ပြည်နယ်ကနေဆက်မျိုးတစ်မျိုးဖြစ်တဲ့ El Paso မြို့ကပြစ်ခတ်မှုတွင်လူ22ယောက်သေဆုံးပြီး2000ကျော်ဒဏ်ရာရခဲ့တာပါ။အဲဒီမြို့မှာလုပ်တဲ့ခန်းနာတွေမှာလွှတ်တော်အမတ်တွေစကားပြောကြပြီးသမ္မတထရမ့်ကိုဝေဖန်ပြောဆိုကြပါတယ်။ဗိုလ်ဒူးနေမှာခီးစဉ်စတင်မှုသမ္မတအင်ပီရိုကနေမထွက်ခင်သမ္မတထရမ့်ကတရားမဝင်ရွှေ့ပြောင်းဝင်ရောက်တာဟာနိုင်ငံအတွက်သိက္ခူဆိုးရွားတဲ့ကိစ္စလို့သူယူဆဆဲဖြစ်တဲ့အကြောင်းသတင်းတော့တွေကိုထပ်ပြောခဲ့ပါသေးတယ်။
မရိကန်ကဗင်နီဇွဲလားနိုင်ငံကိုလာမယ့်စနေနေ့ကစပြီးပိတ်ဆို့မှုတွေလုပ်တဲ့အပေါ်သူ့အနေနဲ့ရှော့ပေးမှာမဟုတ်ဘူးလို့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြောလိုက်ပါတယ်။မရိကန်ကဗင်နီဇွဲလားနိုင်ငံကိုတနလနေ့ကအပြင်းထန်ဆုံးတံခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပြီးတဲ့နောက်ဗိုလ်ဒူးနေ့ကတော့မာဒူရိုကိုထောက်ခံသူတွေမြို့တော်ကာရာကတ်စ်မှာဆန္ဒပြခဲ့ကြပါတယ်။ဗင်နီဇွဲလားသမ္မတမာဒူရိုကိုယာဒူကနေနှုတ်ထွက်အောင်ဖိအားပေးတဲ့အနေနဲ့သမ္မတထရမ့်အစိုးရကအမေရိကန်ကုမ္ပဏီနဲ့လူပုဂ္ဂိုလ်တဦးချင်းစီကိုမာဒူရိုအစိုးရနဲ့စီဝါရေးမလုပ်ကြဖို့ကိုတားမြစ်လိုက်ပါတယ်။ဗင်နီဇွဲလားတိုက်ခိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုကိုအတိမတ်ပြုထောက်ခံတဲ့နိုင်ငံ50ကျော်ရှိပြီးတော့ဒီထဲမှာအမေရိကန်ကအရင်ဆုံးသူ့ကိုထောက်ခံခဲ့တာဖြစ်ပါတယ်။တိုက်ခိုက်ခံကောင်းဆောင်ဂွိုက်ဒိုကိုထောက်ခံမှုတွေကြာဆင်းလာပုံရပြီမဲ့လည်းအမေရိကန်ပြည်ထောင်စုကတော့သမ္မတမာဒူရိုကိုယာဒူကနေဆင်းတဲ့အထိဆက်လက်ဖိအားပေးသွားဖို့ဆုံးဖြတ်ထားပြီးစီရေးရလုံဆောင်နိုင်ကြီးကိုတော့လုံးဝပယ်ချထားခြင်းမရှိဘူးလို့လည်းပြောလိုက်ပါတယ်။သမ္မတမာဒူရိုကတော့ရွေးကောက်ပွဲကိုစောပြီးကျင်းပဖို့ကိစ္စကိုမစင်စားဘဲအစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုလည်းအကြမ်းဖက်ဖြိုခွဲခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမစ္စဆပီပြည်နယ်ကအစားအစာစီးသူဘူးဆက်ယုံတွေကိုအမေရိကန်ရဲနဲ့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေဗိုလ်ဒူးနေကဝန်ရှာပြီးတရားဝင်ထောက်ထားမရှိတဲ့ရွှေ့ပြောင်းဝင်သူ900နီးပါးကိုဖမ်းလိုက်ပါတယ်။ဒါဟာအမေရိကန်မှာ10နှစ်အတွင်းလူဝင်မှုကြီးကြပ်ရေးဆိုင်ရာအကြီးအမားဆုံးဖမ်းဆီးမှုတစ်ခုပါ။ဖမ်းဆီးထားသူတွေကိုမစ္စဆပီပြည်နယ်တွင်သူတို့လုပ်ခဲ့တဲ့ဆက်ယုံတွေရဲ့အပြင်ဘက်တခြားမြို့6မြို့မှာထိန်းသိမ်းထားပြီးသူရဲ့မိစေတချို့နဲ့ဆွေမျိုးသားချင်းတွေက let them go သူတို့ကိုပြန်လွတ်ပေးပါလို့အော်ဟစ်တောင်းဆိုကြပါတယ်။အဖမ်းခံရသူတချို့ကထွက်ပြေးဖို့ကြိုးစားပေမဲ့ပြန်မိသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဖမ်းဆီးခံရသူအများစုဟာလက်တင်အမေရိကနိုင်ငံတွေကလာကြသူတွေပါ။သူတို့ကိုဆက်ပြီးမှတ်တမ်းတင်စစ်ဆေးဖို့စစ်စခန်းတစ်ခုကိုပို့လိုက်တယ်လို့လူမှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနတာဝန်ရှိသူတွေကပြောပါတယ်။သူတို့ထဲကတချို့ကတော့တရားရုံးတင်ဖို့ရဲ့စောင့်နေချိန်တွင်ခြေရကန်စောင့်ကြည့်လို့ရတဲ့ကိရိယာတွေချက်ချင်းဝယ်မှာတတ်ပေးထားပါတယ်။ဗိုလ်ဒူးနေကအဒီဖန်စီမှုမှာပါဝင်တဲ့စက်ယုံတွေကဘယ်စက်ယုံကမှဒီကိစ္စပေါ်မှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး
။အမေရိကန်လက်အောက်ခံပေါ်တိုရီကိုအုပ်ချုပ်ရေးမှူးသစ်ဝန်ဒါဗောကတ်ကဒေသရဲ့အခြေအနေပုံမှန်ဖြစ်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းကတိပြုပြောကြားလိုက်ပါတယ်။ပေါ်တိုရီကိုတရားရုံးချုပ်ကသူ့အရင်အုပ်ချုပ်ရေးမှူးသစ်ဟာဒေသလွှတ်တော်ရဲ့အတည်ပြုချက်ရယူတာမရှိဘဲအုပ်ချုပ်ရေးမှူးတာဝန်ယူခဲ့တာဖြစ်တယ်လို့ဆုံးဖြတ်ပြီးရပိုင်းအကြမှာသူကအခုလိုကြေညာတာပါ။တရားရေးဝန်ကြီးဗာကတ်ဟာအင်အုပ်ချုပ်ရေးမှူးရီကာဒိုရိုဆဲလိုရဲ့အရရာကိုဆက်ခံတာဖြစ်တယ်လို့ဒေသခံတွေကယူဆပြီးအခုခါမှာဆန္ဒပြမှုတွေတကြောပြန်ဖြစ်ပွားလာပါတယ်။အုပ်ချုပ်ရေးမှူးနဲ့အုပ်ချုပ်ရေးအဖွဲ့ကအရာရှိတော်များများဟာအွန်လိုင်းပေါ်မှာ မွန်နိုင်နိုင်ခံခဲ့ရတဲ့ဒေသခံတွေမှာဝင်အမျိုးသမီးတွေနဲ့လိင်တူချင်းဆက်ဆံသူတွေအပေါ်မှာစော်ကားပြောဆိုထားတဲ့အကြောင်းအရာတွေထွက်ပေါ်လာပြီးတဲ့နောက်သတင်းပတ်နဲ့ချီဆန္ဒပြမှုတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်ယာရုကနေနှုတ်ထွက်ခဲ့ရတာပါ။ဗုဒ္ဓဦးနေကပြောကြားတဲ့အုတ်ချုပ်ရမှုတည်ရဲ့မိန်ကုန်းထဲမှာတော့လူရည်ရဲ့သဘောထားကိုစာနာနားလည်ပြီးဒေသတည်ငြိမ်အေဂျင်ရေးဆောင်ရွက်သွားမှာဖြစ်ကြောင်းဖြေသိမ့်ပြောကြားပါရယ်။ဝက်ကက်စ်ဟာလွန်ခဲ့တဲ့အုတ်ချုပ်ရမှုတည်ဖြစ်ခဲ့တဲ့ပေဒရိုပရလူစီရဲ့နေရာကိုတောက်ချနေတော့ကအစားထိုးတာဝန်ယူခဲ့တာဖြစ်ပါရယ်ခင်ဗျာ။
ပြည်ဝင်အမေရိကန်တန်ညနေ�ဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်ကနေကြာသပတေးညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ဒီကနေ့ဩဂုတ်လ10ရက်နေ့ဟာ1988ခုနှစ်ရှစ်လေးလုံးအာဏာရှင်ဆန့်ကျင်ရေးနဲ့ဒီမိုကရေစီတောင်းဆိုတဲ့လူလူရှာမှုကြီး32နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီကနေ့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့အခြေအနေထိရောက်လာရတာဟာအဲ့ဒီအချိန်ကအညာတရပြည်သူတွေရဲ့ဆန်းဆောင်မှုတွေကြောင့်ဖြစ်တယ်လို့ရှစ်လေးလုံးလှုပ်ရှားမှုကာလကအဲ့ဒီအချိန်အထင်ရှားဆုံးကြောင်းသားကောင်းဆောင်သူဖြစ်ခဲ့သူကိုမင်းကိုနိုင်ကပြောပါတယ်။နိုင်ငံကိုလက်ရှိဦးဆောင်နေသူတွေအနေနဲ့အဲ့ဒီအညာတရပြည်သူတွေရဲ့တန်ဖိုးနဲ့ဂုဏ်သိက္ခာသူတို့ရဲ့ဆန်းဆောင်မှုတွေကိုမမေ့မလျော့စတဲ့ဂုဏ်ပြုနိုင်ပါစေလို့ကိုမင်းကိုနိုင်ကဆန္ဒပြုပြီ
းရှစ်လေးလုံးဟာဘလောက်ပင်အကြအဆုံးများခဲ့လဲကျွန်တော်တို့တွေရဲ့အောင်ပွဲလို့တော့မြင်းမြန်မှတ်ပါကျွန်တော်တို့လူထုတကယ်ညီရင်ဘလောက်အားကြီးတဲ့အာဏာရှင်ဖြစ်ပါစေဘလောက်ပင်ညင်းဆန်ပါစေကျွန်တော်တို့ရောက်အောင်တက်နိုင်ခဲ့တဲ့ရောက်အောင်ချီနိုင်ခဲ့တဲ့ဆိုတာကိုပြတာကရှစ်လေးလုံးစိတ်ပါရှစ်လေးလုံးဟာတကယ်တော့အောင်စိတ်ပါအဲ့ဒီအောင်စိတ်နဲ့သာဆက်ပြီးတော့ချီကြပါစို့လို့တိုက်တွန်းရင်းဆုံးသက်ပါတယ်ကျေးဇူးတင်ပါတ
ယ်ဒါကမျိုးတော့ခမရှိမာပန်ဘူးလက်ပန်းချံတွင်မှာဒီကနေ့ကျင်းပတဲ့ရှီလေးလုံ32နှစ်ပြည့်အခမ်းအနားတွင်ကိုမင်းကိုနိုင်ကအဲ့လိုပြောတော့တာပါမြို့တော်ခမပတ်ဝန်းကျင်ဟာရှီလေးလုံနေ့မှာဇနပြောက်သူတွေကိုစစ်တပ်ကပြစ်ခတ်နေနှင်းခဲ့တဲ့နေရာတစ်ခုလည်းဖြစ်ပါတယ်ဒီလိုအခမ်းအနားမျိုးတွေကိုမြန်မာနိုင်ငံတွင်တခြားမျိုးတွေမှာလည်းကျင်းပကြပါတယ်1988ခုနှစ်ဩဂုတ်လ10ရက်နေ့ကအဲ့ဒီအချိန်ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်ဦးဆောင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်တပါတီအာဏာရှင်စနစ်ကိုဆန့်ကျင်ပြီးပါတီဆိုဒီမိုကရေစီစနစ်ကိုတောင်းဆိုတဲ့လူလူချီတဲ့ဆန္ဒပြပွဲကြီးတွေမြန်မာနိုင်ငံတော်ဝန်နေရာဒေသအသီးသီးမှာဖြစ်ခဲ့တာပါဒီကနေ့ကျင်းပတဲ့အခမ်းအနားအကြောင်းသတင်းပေးပို့ချက်ကိုတော့သတင်းတွေပြီးမှထုတ်လင်းဖို့ရှိပါတယ်ခင်ဗျာ
ဟောင်ကောင်မှာဖြစ်နေတဲ့ဆန္ဒပြမှုတွေကြောင့်အဲဒီကိုခီးသွားမဲ့သူတွေအနေနဲ့အထူးသတိထားကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပြီးတော့ခီးသွားသတိပေးချက်အဆင့်ကိုလည်းတိုးမြှင့်လိုက်ပါတယ်ချီတဲ့ဆန္ဒပြပွဲတွေနဲ့လုံခြုံရေးတွေနဲ့ထိတ်တိုက်ထွေးမှုကဒီဆန္ဒပြပွဲတွေလှုပ်ဖို့ခွင့်ပြုထားတဲ့နေရာတွေကိုကျော်လွန်ပြီးအနီးအနားနေရာတွေမှာပါဖြစ်လာနေတယ်လို့ဟောင်ကောင်နဲ့မကာအိုမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးတွေရဲ့အင်တာနက်ဆက်မျက်နှာတွေမှာဖော်ပြထားပါတယ်။ဒါပြင်ဆန္ဒပြပွဲတွေကလည်းဆက်ပြီးတော့ဖြစ်လာနိုင်ရည်ရှိတယ်လို့ပြောပါတယ်။ခီးသွားသတိပေးချက်ကတော့ level 2အဆင့်နဲ့ထိတိုးမြင့်လိုက်ပါတယ်။ဒါပြင်ဩစတြေးလျနိုင်ငံကလည်းသူ့နိုင်ငံသားတွေအတွက်ခီးသွားသတိပေးချက်အသစ်တွေထုတ်ပြန်အသစ်တွေကိုမနေ့ကထုတ်ပြန်လိုက်ပါတယ်။ဟောင်ကောင်မှာပြီးခဲ့တဲ့လတွေကစပြီးတော့ဆန္ဒပြပွဲတွေဖြစ်လာခဲ့ပြီးတော့တခါတရံမှာအကြမ်းဖက်တဲ့အထိပါဖြစ်လာခဲ့တာပါ။တရုတ်နိုင်ငံကပြည်မာကြီးကိုတရားခံလွှဲပြောင်းပေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြတာတွေဖြစ်လာခဲ့ပြီးတော့အဲဒီကနေဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့နဲ့ဒီမိုကရေစီပြေဝပေးဖို့တောင်းဆိုမှုတွေအထိပါဖြစ်လာခဲ့တာပါ။ဒီဆန္ဒပြပွဲတွေဟာတရုတ်သမ္မတရှီကျင်းဖင်2012မှာအာဏာရလာပြီးနောက်ပိုင်းအကြီးမားဆုံးစိန်ခေါ်မှုတွေဖြစ်လာခဲ့သလို1998ခုနှစ်ကပရတိန်စီကနေတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပြီးပြည့်နောက်ပိုင်းအဆိုးအဝါဆုံးလူထုမငြိမ်သက်မှုတွေဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယအထူးကော်မရှင်နာမင်းကြီးကိုနိုင်ငံကနေနှင်ထုတ်လိုက်တဲ့အကြောင်းပါကစ္စတန်ကပြောပါတယ်အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအိန္ဒိယအစိုးရကယူသိမ်းလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နိုင်ငံကြားတန်တမာရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေကိုအဆင့်လျှော့ချလိုက်ပြီးတဲ့နောက်အိန္ဒိယအထူးကော်မရှင်နာမင်းကြီးကိုလည်းနှင်ထုတ်လိုက်တာပါ။အိန္ဒိယဆိုရရဲ့တစ်ဖက်သက်လှုပ်ဆောင်ချက်ကိုပြစ်တင်ရှုတ်ချတဲ့စူပါဂျက်တက်ကိုလည်းပါကစ္စတန်လွှတ်တော်မှာဗိုလ်ထုနေကအတည်ပြုပါတယ်။ကက်ရှမီးယားဒေသမှာတနင်္လာနေ့ကတည်းကချမှတ်ထားတဲ့လူညုံရေးဆိုင်ရာတင်းကျပ်တားဆီးထားတာကိုယုံသိမ်းဖို့ပါကစ္စတန်လွှတ်တော်ဆုံးဖြတ်ချက်ထဲမှာအိန္ဒိယဆိုရကိုတောင်းဆိုထားပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသမှာကိုယ်ပိုင်ဥပဒေတွေပြဋ္ဌာန်းပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုအိန္ဒိယဆိုရကဖျောက်ပစ်လိုက်တဲ့ပေါ်ကက်ရှမီးယားဒေသတစ်စီတစ်ပိုင်းကိုပိုင်ဆိုင်တယ်လို့ပြောထားကြတဲ့အိန္ဒိယရဲ့အင်းကြီးချင်းတရုတ်နဲ့ပါကစ္စတန်နှစ်နိုင်ငံစလုံးကအပြင်းထန်တန်းကွက်ထားကြပါတယ
်။အိန္ဒိယနာပိုင်တွေက IS အစွန်းရောက်ဒေနဲ့ချိတ်ဆက်မှုရှိတယ်ဆိုပြီးဆွဆွဲခံနေရတဲ့အိန္ဒိယနိုင်ငံသားတွေပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့ဆွဲချက်တင်သွားဖို့ကိစ္စတွေကိုထုတ်ပြန်လှုပ်ဆောင်လာနေပါတယ်။ပြီးခဲ့တဲ့ဧပြီလကအိန္ဒိယချင်း ဒီလင်္ကာနိုင်ငံမှာလူ159ယောက်တိဆုံးပြီးတော့ရာပေါင်းများစွာဒဏ်ရာရသွားခဲ့တဲ့ East ပွဲတော်ဘုံခွဲတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အခုလိုလှုပ်ဆောင်လာတာဖြစ်တယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်။ဒီလိုလှုပ်ဆောင်လိုက်တဲ့အတွက်အိန္ဒိယပါလီမန်ကဥပဒေတွေကိုပြင်ဆင်ပေးခဲ့ပြီးတော့ဒီဥပဒေတွေကိုပြင်ဆင်ပေးလိုက်တာကြောင့်မျိုးသားစုံစမ်းစစ်ဆေးဌာန NIA အနေနဲ့အကြမ်းဖက်သမားလို့သတ်မှတ်ထားတဲ့သူတဦးချင်းစီကိုတရားစွဲဆိုနိုင်ဖို့အာဏာပိုပြီးတော့ကြေကြေပြတ်ပြတ်ရရှိလာမှာဖြစ်ပါတယ်။ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးတော့အတိုက်ခံပါတီတွေဘက်ကအောက်လွှတ်တော်မှာရောအထက်လွှတ်တော်မှာပါကန့်ကွက်ခဲ့ကြပေမဲ့ဒီဥပဒေကြမ်းကိုအထက်လွှတ်တော်ကပြီးခဲ့တဲ့သတင်းဘက်ကအတည်ပြုကြတာဖြစ်ပါတယ်။တရားမဝင်လို့ရှောက်မှုကာကွယ်တားဆီးရေးပြင်ဆင်ချက်ဥပဒေကြမ်းကိုဥပဒေဖြစ်တည်ပြုလိုက်တာကတရားဥပဒေစိုးမိုးရေးအာဏာပိုင်တွေကိုကျန်းဖတ်သမားတွေထက်ခြေလန်းလေးလန်းလောက်အသာရသွားစေဖို့အတွက်အဓိကလိုအပ်ချက်ဖြစ်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှားကပြောပါတယ်။ကျွမ်းကျင်သူတွေကတော့အခုဥပဒေပြင်ဆင်ချက်အတွက်ကအိန္ဒိယအာဏာပိုင်တွေအနေနဲ့သီရိလင်္ကာဘုံခွဲတိုက်ခိုက်မှုနဲ့အခြားအကြမ်းဖက်မှုတွေနဲ့ဆက်ဆက်မှုရှိတယ်ဆိုပြီးဆွဆွဲခံနေရတဲ့အိန္ဒိယနိုင်ငံသားတွေကိုတရားစွဲတာတွေဖမ်းဆီးတာတွေလှုပ်လာနိုင်မှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
မလေးရှားနိုင်ငံကတက်တော်တခုထဲမှာလွန်ခဲ့တဲ့9ရက်ခရဲကထူးထူးဆန်းဆန်းပျောက်ဆုံးသွားတဲ့အသက်15နှစ်အရွယ်ဗြိတိသျှမိန်းကလေးကိုရှာဖွေနေကြတာမှာဒေသခံတိုင်းရင်းသားတွေလည်းပါဝင်ပြီးရှာဖွေနေပါတယ်။နိုင်ငံတောင်ပိုင်းနီဂျီးရီးဆန်ဘီလန်ပြည်နယ်ပတ်ပတ်လည်ကတပင်းထူထပ်တဲ့တောအုပ်ထဲမှာဒေသခံတိုင်းရင်းသားတွေနဲ့အထူးရက်တက်ဖွဲ့ဝင်တွေဟာမိန်းကလေးနာမည်နိုရာဆိုတာကိုအော်ရွက်ခေါ်ဆိုပြီးလိုက်ရှာနေကြပါ။အဲဒီမိန်းကလေးဟာတနင်္ဂနွေနေ့မနေ့ပိုင်းမှာမိသားစုနဲ့ပန်းဖြစ်နေရင်ပျောက်ဆုံးသွားတာဖြစ်ပါတယ်ခင်ဗျာ
။ကိုကြည်ရသိန်းနဲ့ကိုရန်နန်တို့ကသတင်းလေးကိုကြည်ညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ဒီကနေ့မှာကြာရောက်တဲ့ရှီလင်းလုံးနှစ်ပတ်လည်နေ့အကြောင်းကိုတင်ဆက်ပေးကြပါမယ်ရှီလင်းလုံးဒီမိုကရေစီအရေးတော်ပုံ32နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့မှာဒီကနေ့တရားဝင်ကျင်းပခွင့်ရရှိပြီးမြင်လေတကယ့်ရှီလင်းလုံးတောင်းဆိုသံတွေကိုအကောင့်ထဲပေါ်ဖို့အတွက်ရှီဆရာမခီအများကြီးကြံနေပါသေးတယ်ဆိုပြီးတော့88မျိုးဆက်ကျောင်းသားကောက်စားတွေကပြောပါတယ်ရှီလင်းလုံးရေးတော်ပုံကြီးကနေပြီးတော့စစ်အာဏာရှင်အစိုးရတရက်ကိုဖြုတ်ချနိုင်ခဲ့ပြီလေစစ်အာဏာရှင်စနစ်ကတော့အခုထိပြောက်ွယ်သွားခြင်းမရှိသေးဘူးလို့လေလူခွင့်ဥဆောင်လှုပ်ရှားသူတွေကသုံးသပ်ကြပါတယ်ရန်ကုန်မြို့မဟာဗန္ဓုလပန်းချံမှာကျင်းပတဲ့အခမ်းအနားကိုကိုရိုင်းသွားရောက်ပြီးတော့သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ကဲ့ဒါကတော့တမိုင်းဝင်ဒီမိုကရေစီအရေးလူလူအုံကြွားမှုကြီးဖြစ်တဲ့ရှစ်လေးလုံးရေရော်ပုံ32နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရန်ကုန်မဟာဗန္ဓုလပန်းချံထဲမှာကျင်းပနေရပါအများနဲ့ဆိုင်တဲ့နေရာမှာဒီလိုဆင်နွှဲတာဟာနှစ်30တည်းမှာပထမဆုံးဖြစ်ပြီးဒီလှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေရာနဲ့ချီပြီးတက်ရောက်ခဲ့ရပါဒီပွဲကသူတို့ရဲ့လှုပ်ရှားမှုတွေကိုပြန်သတိရစေပြီးအခုထိသူတို့ရဲ့အိမ်မက်တွေမပြည့်ဝသေးဘူးလို့ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးကုကူကြီးကပြောပါတယ
်ကျွန်တော်တို့လွန်ခဲ့တဲ့32နှစ်ကလမ်းလုံးပြည့်မြို့လုံးပြည့်ပြည်သူတွေငြိမ်းချမ်းစွာဆန္ဒပြခဲ့ကြတယ်ဒီမိုကရေစီရရှိရေးတောင်းဆိုခဲ့ကြတယ်ညအချိန်မှာဒီရှေ့မှာပဲမြို့တော်ခမ်းမရှိမှာဟိုလက်နဲ့နဲ့အချမ်းဖက်ဖြိုခွဲတာခံခဲ့ရပြီးတော့ကစင်ကရားနဲ့ပြေးခဲ့လွှားခဲ့ကြရတယ်အဲ့ဒီမြင်ကွင်းတွေကိုကျွန်တော်ပြန်ပြီးတော့မြင်ရောက်ပါတယ်အဲ့တော့ဒီနေ့ဒီချိန်မှာတော့အခုဒါတရားဝင်အခမ်းအနားတွေကျင်းပခွင့်ရလာတယ်ဆိုပေမဲ့တကယ်ရှေ့လေးလုံးတောင်းဆိုတာတွေကိုအကောင့်တွေပေါ်ဖို့အတွက်ကျွန်တော်တို့ရှေ့ဆက်ရမယ်ခရီးအများကြီးကြံသေးတယ်လို့မြင်ပါတယ်
ရှစ်လေးလုံးလှုပ်ရှားမှုတွေကပြည်သူတွေတောင်းဆိုခဲ့တဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီကိုအပြည့်အဝမရသေးသလိုနိုင်ငံရေးအကျဉ်းသားတွေကိုအချိန်မရွေးဖမ်းဆီးနိုင်တဲ့စစ်တွေဥပဒေငြိမ်းစုစီဥပဒေတွေပြီးတော့ပြည်တွင်းစစ်ပွဲတွေအတွက်လည်းစိုးရိမ်မိရလို့88လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းသားတအူဖြစ်သလိုကျောင်းသားတက်မတော် ABSDF ရဲ့တက်သားတအူဖြစ်တဲ့ညီညွတ်ချင်းမြန်မာအဖွဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်လွန်ခဲ့တဲ့နှစ်ပေါင်း32နှစ်ဒီလိုမျိုးနေ့ဒီလိုမျိုးအချိန်ဒီနေရာမှာကျွန်တော်တို့တတိုင်းပြည်လုံးကစစ်အာဏာရှင်ကြဆင်းရေးဒီမိုကရေစီနဲ့လူခွင့်ကိုတောင်းဆိုခဲ့ကြတယ်။အခု32နှစ်ကျွန်တော်ဒီနေ့မနေ့မှပြန်စဉ်းစားတဲ့အခါမှာစစ်အာဏာရှင်အစိုးရကိုဖြုတ်ချနိုင်ပေမဲ့စစ်အာဏာရှင်စနစ်ကအခုချိန်ထိမပြောက်သေးဘူး။ပြည်သူအစိုးရအနေနဲ့တကယ်တိုင်းပြည်ကိုသူတို့ဖြစ်ချင်တယ်လို့အကောင့်ထဲပို့ဖို့အတွက်အခက်အခဲတွေအများကြီးရှိနေတုံးပဲ။အပြစ်ခတ်ရဲစဲရဲတစ်ဖက်တိုက်ပွဲတွေတစ်ဖက်အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ဒေသမှာအပြစ်မဲ့ပြည်သူတွေမတရားဖမ်းခံထိတာတွေတေဆုံးတာတွေရှိနေတဲ့မြတ်ကာလပတ်လုံးပြီးခဲ့တဲ့32နှစ်ကတောင်းဆိုခဲ့တဲ့စစ်မှန်သောဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအပြည့်အဝမရသေးဘူးလို့ပထမဦးဆုံးကျွန်တော်တွက်ဆလုပ်ပါတယ
်ဒီပွဲကိုမနက်9နာရီခွဲမှာစခဲ့ပြီးတီးရေးနိုင်မြန်မာအဖွဲ့ကဂုံပြူတခြင်းတွေဆိုခဲ့ကြပါတယ်ကျောင်းသားတွေဥဆောင်ပြီး26နှစ်လောက်တပါတီစနစ်နဲ့အုပ်ချုပ်လာတဲ့အာဏာရှင်မြမဆိုရှယ်လစ်လမ်းစဉ်ပါတီကိုဖျောက်ချနိုင်ခဲ့တဲ့1988ဩဂုတ်လ8ရက်ရဲ့ဓာတ်ပုံမှတ်တမ်းတွေကိုလည်းပြကန်းနဲ့ပြခဲ့ပါတယ် ဒီရှစ်လေးလုံးလှုပ်ရှားမှုမှာပါဝင်ခဲ့သူတွေတနိုင်ငံလုံးထောင်ထဲချီတည်ဆုံခဲ့ပြီးရာထဲချီနှစ်ရှည်ထောင်သွင်းအကျဉ်းချခံခဲ့ရပါတယ်
ကိုယ်စောထက်တဲ့တင်ပေးပို့ထားတာဖြစ်ပါတယ်။တစ်စက်ထဲမှာပဲရှစ်လေးလုံးနှစ်ပတ်လည်နေ့နေဆက်ရွှေပြောင်းစာချင်းဂျာမနီမှာကျင်းပတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါမယ်။ရှစ်လေးလုံးနှစ်ပတ်လည်နေ့ကိုနောင်မျိုးဆက်လူငယ်တွေသိရှိစေဖို့ရည်ရွယ်ပြီးတော့ထိုင်းမြန်မာနေဆက်ကရွှေပြောင်းစာချင်းဂျာမနီမှာအထိမ့်မှကျင်းပပေးခဲ့ကြပါတယ်။ပြည်စုံကတော့ထိုင်းချီဆိုင် VOA မြန်မာပိုင်းတင်ဆက်မေးမီမာကတင်ပေးပို့ထားပါတယ်ရှင်
။ဆယ်လေးနှစ်ကြာတဲ့အထိတစ်နှစ်မှမပြတ်ကျင်းပခဲ့တဲ့စောရွှေပြောင်းစာချင်းဂျာမနီမှာတော့နောင်မျိုးဆက်လူငယ်တွေဟာမြမသမိုင်းကြောင်းကိုသိရှိစေဖို့နှစ်စဉ်ကျင်းပပေးခဲ့ကြတာဖြစ်တယ်ဆိုပြီးပညာရေးတာဝန်ခံဦးမင်းမင်းကဆိုပါတယ်
။အပြစ်ကပြစ်ကျွန်တော်တို့ဟိုစောကြောင်းပေါ့နော်ရှစ်လေးလုံးကိုဟိုတောင်းထောင်ခဲ့တဲ့2005ခုနှစ်ကစပြီးစတိုင်းလုပ်ခဲ့တယ်။အဲ့ဒီနေ့တိုင်းအဓိကပြစ်ကျွန်တော်တို့ရှစ်လေးလုံးကတောင်းသားကြောင်းသူတွေဟန်းရှင်ရှင်ပြည်သူတွေအကုန်လုံးပေါ့နော်နောက်ဝင်နှန်းတွေအကုန်လုံးပါလာကြတယ်။မတရားမှုတွန်းလှန်တော်လှန်ခဲ့တဲ့အရေးတော်ပုံပေါ့နော်ဒီမိုကရေစီတော်လှန်ရေးတိုက်ပွဲပေါ့ဆိုတော့ဒါကတမိုင်းကြောင်းဖြစ်တယ်တမိုင်းကြီးရယ်ပေါ့နော်ဒီဟာတွေကိုကျွန်တော်နောင်ကြောင်းသားတွေပေါ့နော်နောင်တော်လာကြောင်းသားတွေကိုလက်ရှင်ကမ်းပေးတဲ့အနေနဲ့တမိုင်းအမှုနှစ်တွေနောက်ဖြစ်ခဲ့တဲ့အကြောင်းအရာတွေအာနောက်ရှင်လေးလုံးမှာကြောင်းသားကြောင်းသူတွေကပြည်ထန်းကန္တာပါခဲ့တဲ့ဆရာတွေကျွန်တော်တို့ကသူတို့အမှတ်တရအနေနဲ့တတိယဖက်ပြန်ပြောပြတာဖြစ်တယ်ပေါ့နော
်ဒါအပြင်မွန်ရွှေပြောင်းစာတင်ကြောင်းတစ်ခုမှလည်းရှင်လေးလုံးအထိမ့်မဲ့ပွဲကိုကျင်းပခဲ့ပါတယ်နေဆက်နေရွှေပြောင်းအလို့သမားကလေးငယ်တွေကတော့မြမဒီမိုကရေစီရေတော်ဘုံကြီးအကြောင်းကိုမသိရှိတာကြောင့်ကလေးတွေကိုရှစ်လေးလုံးရေတော်ဘုံမှာကြုံပူးခဲ့ကြသူတွေကအတွေ့အကြုံတွေဟောပြောတာရှစ်လေးလုံးနဲ့ပတ်သက်လို့ကိုကျိုးစွန့်သွားသူတွေအနစ်နာခံသူတွေရဲ့စိတ်သက်တွေကိုသိရှိအောင်ပြင်အထိမ့်မတ်ဖြစ်ပကြီးပြိုင်ပွဲတွေစာစီစာကုန်းပြိုင်ပွဲတွေနဲ့ဘူးတုဒ္ဒမေခွန်းပြိုင်ပွဲတွေကိုလည်းလုပ်ပေးခဲ့ကြပါတယ်ရှစ်လေးလုံးရေတော်ဘုံကြီးနဲ့ဆက်ဆက်နေတဲ့နိုင်ငံရဲ့စနစ်အကြောင်းတွေနဲ့တိုင်းပြည်မှာစီးပွားရေးချွတ်ချုံကြမှုတွေကြောင့်အင်းနီနာချင်းနိုင်ငံတွေမှာရွှေပြောင်းလို့သမားတွေဖြစ်လာခဲ့ရတာတွေကိုဆက်ဆက်ပြီးဟောပြောဆွေးနွေးမှုတွေလည်းပြုလုပ်ခဲ့ကြပါတယ်ရှင
်။တမရောကစီးပွားရေးလုပ်ငန်းမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ရေဝေသောရရှင်တွေဘယ်လိုသဘောထားရှိကြပါသလဲ။တမရောပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမရောရဲ့တက်တာချောင်ချီရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမတော်ဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလား။တမတော်ကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမယ့်စနေညဒိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လူရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က1-2-3-2-3-9-9-9လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တော်တော်ရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါအဲ့ဒီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်ရှင်။အခုတစ်ခါမှတော့ဒီရက်ပိုင်းရန်ကုန်မြန်မာနိုင်ငံတဝမ်းမိုးရေအရန်ရွာသွန်းနေတာနဲ့ပတ်သက်ပြီးတော့အထူးသတိပေးချက်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်တွေထဲမှာမုတ်တုံလေအားကောင်းပြီးတော့မိုးတီးထန်စွာဆက်တိုက်ရွာသွန်းနေတဲ့အတွက်မြန်မာနိုင်ငံတဝမ်းအထူးသဖြင့်တင်းနှင်းလာဤတိုင်းရခိုင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်အပါအဝင်တိုင်းဒေသကြီးတချို့မှာရေလွှမ်းမိုးမှုတွေဖြစ်လို့ဒေသခံပြည်သူတော်တော်များများရေပီးတင်နေကြပါတယ်။အခုလိုမိုးများရေကြီးတဲ့ချိန်မြေတွေကလည်းစိုးရိမ်ရေမှတ်ကိုကျော်လုံးတဲ့အတွက်မြင့်တက်လာတဲ့အတွက်မြေကမ်းနဘေးနေမှာနေတဲ့ပြည်သူတွေမြေပြိုကျမှုနဲ့ရေပီးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးဦးစီးဌာနကနေပြီးတော့အထူးသတိပေးပြောဆိုထားပါတယ်။ပြည်စုံကမဆုမုံကပြပြပေးပါလိမ့်မယ်ရှင်
။မြန်မာနိုင်ငံတဝက်မုတ်တုံလေးအားကောင်းနေတဲ့အတွက်ရှေ့သတင်းဘက်ထဲမိုးဆက်တိုက်ရွာသွန်းနိုင်ခြေရှိသလိုမြေရေတွေကလည်းစိုးရိမ်မှတ်ကျော်လွန်တဲ့အထီးမြေရေရှမ်းမှုတွေဖြစ်နေလို့ရေဘေးကိုအထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ဘင်္ဂလားပင်လယ်ော်အနောက်မြောက်ပိုင်းမှာအားကောင်းဖြစ်ပေါ်ခဲ့တဲ့မုန်တိုင်းငယ်ရဲ့အခြေအနေနဲ့မြန်မာနိုင်ငံတဝက်ရှေ့ဆက်ဖြစ်ပေါ်မယ့်မိုးလေဝသနောက်ဆုံးအခြေအနေကိုတော့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပြပါတယ်။
မွန်နိုင်ငံကတော့အင်းမြောင်ငင်းညာဝင်သွားပြီပေါ့နော်။ဒီမွန်နိုင်ငံကအင်းမြောင်ဝင်သွားတဲ့ညောင်ကျွန်တော်တို့ဒီကံတန်းနေမှာကျွန်တော်ကဒီရင်းနေရအားကောင်းပြီ။နောက်ဒီညောင်ကတော့ဘုဒ္ဓမြေကအာရုံလာမယ့်နေရာမျိုးရှိပါတယ်။ဒီမွန်နိုင်ငံဆိုရင်တော့ကျွန်တော်တို့ထိုင်းပြည်နယ်၊ဝန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္လာပြည်နယ်ပေါ့ဒီဒီနယ်တိုင်းပြည်သားကြီးတွေကတော့နေရာကွက်ပြီးတော့ဘိုးကြီးနိုင်နေတယ်ပေါ့နော်။ဒီနယ်တိုင်းပြည်သားကြီးတွေကတော့ဒီ ညာသိသိကနေပေါ့ညာနဲ့ညာတော့တော့ဘူးရမယ်နိုင်ပြီလို့ရှိပါမယ်ဟုတ်ကဲ့
မိုးစတိုက်တီးထန်စွာရွာသွန်းနေမှုကြောင့်ထူးသဖြင့်အေယာဝရီမြစ်စစ်တောင်းမြစ်ရွှေကျင်မြစ်ဘကုန်းငဝင်မြစ်တည်းရဲ့စိုးရင်မအထက်ရောက်ရှိနေတဲ့မြစ်ရည်ရဲ့စိုးရင်မအခြေအနေနဲ့အတူမြစ်ကမ်းတစ်ဘေးနေနေသူတွေအနေနဲ့မြေပြိုကျမှုအန္တရာယ်တွေကိုအထူးသတိထားကြဖို့မိုးများရေကြီးလာနေတဲ့အချိန်မှာသဘာဝဘေးအန္တရာယ်မိုးလေဝသအထူးသတိပေးကြတဲ့ချက်တွေကိုမျက်ခြေမပြတ်နားဆွင့်ထားပြီးလိုက်နာကြဖို့ကိုလည်းမိုးစလညွှန်ကြားမှုချုပ်ကသတိပေးပါတယ်
။ဗန်ရီမြစ်ပေါ့နော်ဗန်ရီမြစ်ဒီအာမသူကဆိုရင်မထက်ကိုနှစ်ပီခွဲတော့ကျော်နေတယ်။နှစ်ပီခွဲဆိုရင်ဒီမှာဆိုရင်မထက်မှာတော့ကျွန်တော်၄၅၆ရက်တော့ဆိုရင်ဒီနေ့ဆိုရင်မအောက်ကိုပြန်ကြမှာနေအများကြီးဖြစ်ပါလေ။ဒီနေ့ဒီကျွန်တော်တို့စတောင်းကြီးရေဆိုရင်လည်းမတော့မှာပေါ့နော်။မတော့မှာသူကဒီအပြက်ကျနေနေသူအကြမ်းတွေကိုနည်းနည်းကြီးပြန်ပြီးတော့မှဟိုဥတီလာနိုင်တဲ့အနေအထားမျိုးရှိတယ်ပေါ့နော်။အဲဒီခွဲကျွန်တော်တို့ဒီရွှေချင်းကြီးရာရွှေချင်းမြို့မှာလည်းသူကတော့ဒီဆိုရင်မှထက်ကိုကျွန်တော်၃ပြီးတော့ကျော်နေတယ်။ဒါပေမဲ့နောက်နှစ်ရက်တွင်မှတော့ကျွန်တော်တပီခွဲတော့ကြာနိုင်တယ်။နောက်တပီခွဲတော့ကြာနိုင်တယ်။ဒါပေမဲ့တော့ဆိုရင်မှချက်မှတော့ဆက်ပြီးတော့ရှိနေမှာပေါ့နော်။ဒီနေ့ဒီမူဝင်တို့ဒီပသိန်းတို့ကတော့ဒီတက်ကြရှိနေရှိနေတော့ဒီတက်နိုင်တဲ့အချိန်မှတော့ကျွန်တော်ဆိုရင်မှကြီးရောက်သွားတယ်ပြီးသွားရင်ဒီပြင်ကြရမယ်ပြောဆိုရင်တော့ကျန်ရသွားတဲ့အနေထားမျိုးတော့ရှိပါလိမ့်မယ
်ဟုတ်ကဲ့ဆရာကြီးတော့အခုလက်တလောမှာဒီလိုမြေကြီးတချို့လဲဒီဆိုရင်ရင်မအထက်ရောက်တာရှိတယ်နောက်ရေကြီးရေရှမ်းလဲဖြစ်နေတဲ့ခါကျတော့ပြည်သူလူထုကိုဆရာတို့ဒီမိုးလေဝသဇလားပြေတာဦးစီးဌာနအနေနဲ့ဗာများသတိပေးစကားပေါ့နော်ပညာပေးစကားပြောချင်တာရှိပါလဲဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ဒီမြေကြီးဒီဆိုရင်မကိုကျွန်တော်ရောက်ရှိလာပြီဖြစ်တဲ့ကြောင့်ဘာလို့ဒီသက်ဆိုင်ရာမျိုးဒီအင်းကြီးပေါ့နော်အင်းကြီးဒီရေဝင်ရမှုဒီကြည့်လိုက်ရင်တော့ဒီဘေးလိုတဲ့နေရာကြီးပေါ့နေရာဒီမှာခိတာနာရွှေပြောင်းနေနေမှာလေဒီပထမဘဝပြီးဘဝရဲ့အခွင့်အရေးဒီလမ်းညွှန်ချက်တိုင်းအဲ့နာဆောင်ရင်ပြန်လို့ပါလေနောက်တစ်ခါတော့ဒီကြီးရေကြီးလာတာနဲ့အတူခါလေးကျရင်ဒီမြစ်တွေထဲမှာကျွန်တော်တို့ဒီပုံမှာပေါ့နော်ပုံမှာကောင်းနေပါလေပါလာတဲ့နေရာမျိုးတွေရှိတယ်ဒီဝိုးရင်းကလာမှာတော့ရံမျိုးတွေတော့ရေမျိုးကြီးဆိုင်နေပါလေ
လက်တလုံးမှာတော့ရေဘေးတင်တိုင်းတဲ့ပြည်နယ်တချို့မှာတော့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကရေဘေးတင်ပြည်သူတွေအတွက်ကူညီကယ်ဆယ်နေရာချထားပေးနေပါတယ်။အဲဒီလိုမျိုးလူများစုစုဝေးနေထိုင်ရာရေဘေးစခန်းတွေမှာခိုးလုံနေရတဲ့ရေဘေးတင်ပြည်သူတွေအနေနဲ့မတန့်ရှင်းတဲ့ရေကြောင့်ဖြစ်လာမဲ့ကူးစက်ရောဂါတွေမဖြစ်ပွားရအောင်အထူးသတိထားကြဖို့နဲ့ရှေ့သတင်းပတ်ထဲမြန်မာနိုင်ငံတော်ဝန်ဆက်ဖြစ်လာနိုင်တဲ့မိုးလေဝသအခြေအနေကိုတော့မိုးလေဝသပညာရှင်ဦးထွန်းလွင်ကအခုလိုသုံးသပ်ပါတယ်။ဒီ
တော့စက်တင်ဘာလကဒီမိုးကောင်းပါမယ်။နောက်ပိုင်းထပ်ပြီးတော့မိုးရောမှာတော့ရည်ကြီးရတော့ရှိမှပဲဟုတ်ပါလေနံပါတ်၁ကတတိယမူတိချနားထောင်ပေါ့နော်နံပါတ်၁ရည်ကြီးဆုံးကတော့နံပါတ်၂ကတော့ရည်ကြီးတာမပြီးသေးဘူးနောက်တော့လာအောင်မယ်ဆိုတာအတိထားဖို့လိုတယ်နော်နောက်တစ်ခါနံပါတ်၃ကတော့ကိုနေရဲ့နေရာဘယ်လိုနေရာမျိုးလဲပေါ့အမှားပြင်းရှောင်းရှားဖို့လိုတဲ့နေရာမျိုးဆိုရင်ရှောင်းဖို့ရှောင်းရမယ်လေအဲ့ဒီမှာနေရင်တော့အနေရှိရပေါ့နော
်ဟုတ်ကဲ့
တော့တချို့ကတော့နည်းနည်းကောင်းပါပြီးတော့မရှိတာလို့အဲ့ဒီလူတွေကတော့နည်းနည်းအနေရှိတာပေါ့ဗျာဒီကတော့ရေးကြည့်ရင်ပြဿနာရေပဲတိတော့၃ရေအဲ့တော့တော့၃ရေကိုဝင်းဆိုင်ဖို့ ਨੇ နော်အဲတန်းရှင်းတဲ့ရေပေါ့နောက်တစ်ခါဝင်းပြောဝင်းအောင်ပြတိထားမယ်နောက်စီဝါဦးလည်းနည်းနည်းခရီးဆိုင်ပြီးတော့နေရမှာပေါ့
ရေဘေးတဲ့ဒေသတွေမှာတော့ကုညီကယ်ဆယ်ရေးစားနပ်ရိက္ခာတောက်သုံးရေတွေကအရေးပေါ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဒီထက်ပိုပြီးစနစ်တကျဆောင်ရွက်ပေးတဲ့လို့လည်းရေဘေးဒုက္ခသည်တွေကိုကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်မဆီမွန်တင်ဆက်ပေးကြတာဖြစ်ပါတယ်ဒေသဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အမေရိကန်နိုင်ငံသတင်းတွေကိုတင်ဆက်ပေးကြပါတယ်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဂျွန်ဟန့်စ်ဘင်ဟာတာဝန်ကိုနှစ်နှစ်ထမ်းဆောင်ပြီးတဲ့နောက်ပိုင်းရာထူးကနေအနားယူတော့မှာဖြစ်ပါတယ်သူအနေနဲ့နှစ်နိုင်ငံဆက်ဆံရေးသမိုင်းမှာအခက်ခဲဆုံးကာလတွေကိုတာဝန်ယူထမ်းဆောင်ခဲ့ရတယ်ဆိုပြီးတော့လေတမ်မက်ကြီးကပြောပါတယ်။သူရာထူးကနေအနားယူသွားတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးဘယ်လိုဖြစ်လာမလဲဆိုတာနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်စင်ဒီစင်ပြပို့ထားတဲ့သတင်းလာကိုကုစောဝင်းလိုင်ကပြောပြပေးပါလိမ့်မယ်ရှင်
။ရုရှားနိုင်ငံဆိုင်ရာတာမက်ကြီးအဖြစ်ခန့်အပ်ရေးအထက်လွှတ်တော်ကြားနာမှုအတွင်းသူအနေနဲ့ဒီတာဝန်ကိုအမြင့်ကျယ်ကျယ်ထားပြီးထမ်းဆောင်သွားမယ်လို့လွန်ခဲ့တဲ့နှစ်နှစ်နီးပါးတုန်းကဂျွန်ဟန့်စမန်ကပြောကြားခဲ့ပါတယ
်။ I'm under no illusion.That serving as the US ambassador to the Russian Federation will be easy.
ရုရှားနိုင်ငံဆိုင်ရာတာမတ်ဖြစ်တဲ့တာဝန်ထမ်းဆောင်ခြင်းဟာလွယ်ကူမယ်လို့ကျွန်တော်မထင်ထားပါဘူး။ရုရှားနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာလက်ငင်းအကျိုးသက်ရောက်မှုတွေဖြစ်စေနိုင်ပြီးတော့နိုင်ငံခြားရေး policy နဲ့ပတ်သက်လို့လည်းကျွန်တော်တို့အတွက်ခက်ခဲရှုပ်ထွေးမှုတွေနဲ့ရင်ဆိုင်နေရပါတယ
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကစနစ်တကျဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအသံဝိုင်းကပြောဆိုနေပြီးအဲ့ဒီအချိန်ကကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့ဒေါ်နယ်ထရမ့်ရဲ့မဲဆွတ်စည်းရုံးရေးအဖွဲ့အပေါ်အထူးစုံစမ်းစစ်ဆေးရမှုရောဘတ်မိုလာကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အချိန်မှာဟန့်စမန်ကရုရှားမှာတာမတ်ဖြစ်တာဝန်ထမ်းဆောင်နေကြတာပါအ ဲ့ဒီကာလဟာရုရှားမှာတာဝန်ထမ်းဆောင်မှုစိတ်ပျက်စရာအကောင်းဆုံးအချိန်ဖြစ်တယ်လို့အတ္တလန္တိကောင်စီကနိုင်ငံရေးသူတွေသည်မတ်ခ်စီမာကော့ဖစကီကပြောပါတယ
် And so in many ways US Russian relations are hemmed in by the political radioactivity
Washington မှာဖြစ်နေတဲ့နိုင်ငံရေးတင်းမာမှုတွေကြောင့် Russia American ဆက်ဆံရေးမှာအဟန့်အတားဖြစ်နေတဲ့အပြင် Russia ရဲ့ရုံညံ့တဲ့လှုပ်ဆောင်မှုတွေကြောင့် American လွှတ်တော်တွေကပါတီနှစ်ရက်လုံးက Russia ကိုကန့်သက်ဆက်ဆံဖို့ပြောဆိုနေတဲ့အချိန်လည်းဖြစ်နေတယ်လို့ကျွန်တော်တို့ပြောလို့ရနိုင်ပါတယ
်အနာဂတ်မှာရုရှားရဲ့လှုပ်ဆောင်မှုတွေကအမေရိကန်နဲ့မဟာမိတ်တွေကိုချင်းချောက်တဲ့အပြုအမူတွေရှိလာခဲ့ရင်ထိုက်တန်နဲ့အရေးယူမှုမျိုးဆက်လုပ်သွားဖို့လိုအပ်တယ်လို့သူရတို့ကနှုတ်ထွက်တဲ့စာထဲမှာဟန်စမန်ကရေးထားပါတယ်ဟန်စမန်ဟာရုရှားဆိုင်ရာတန်အမတ်အပြင်တရုတ်နဲ့စင်ကာပူနိုင်ငံဆိုင်ရာတန်အမတ်ကြီးအဖြစ်လဲရီပပ်လီကန်ရောဒီမိုကရက်အစိုးရလက်ထက်မှာပါတာဝန်ထမ်းဆောင်ခဲ့သလိုယူတာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်သူဟာယူတာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ဝင်ပြိုင်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲမှာအတိုက်ခံတွေကိုဝင်ပြိုင်ခွင့်မပြုတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒပြသူတွေကိုရုရှားအစိုးရကအကြမ်းဖက်ဖြိုခွင်းနေတဲ့အချိန်မှာပဲဟန်စမန်ယာရုကနေနှုတ်ထွက်သွားတာပါ။ဆန္ဒပြသူတထောင်လောက်ကိုရုရှားရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပြီးလမ်းပေါ်လဲကျနေတဲ့ပြည်သူတွေကိုရဲတပ်ဖွဲ့ကရိုက်နှက်နေတဲ့ပုံတွေဟာလည်းဒီကမ္ဘာလုံးကိုပြန့်နှံ့ခဲ့ပါတယ်။ရုရှားအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့ဟန်စမန်ကသူ့ရဲ့နှုတ်ထွက်စာထဲမှာတိုက်တွန်းထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ဆက်ပေးထားတာဖြစ်ပါတယ်ဒီညနေခင်းအတန်တဲ့အစီအစဉ် PP ချင်း VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေကြနေ့စဉ် TV သတင်းလာအစီအစဉ်တွေကို Intel Set 17 INTEL SAT 17နဲ့ MIA Set 3 MEA SAT 3တို့မှာဂျွန်လာ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီရှင်ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုပို့ကြော်သိန်းကကြီးညာပေးပါလိမ့်မယ်ရှင
်။ Ohio နဲ့ Texas ပြည်နယ်တွေမှာသနပ်ပစ်ခတ်မှုတင်ဒဏ်ရာသူတွေတရားကူတာမှုခံယူနေတဲ့စစ်ရုံးတွေကိုသမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့ဗိုလ်ထုနေကသွားပြီးလူနာတွေကိုတွစ်ဆုံအားပေးစကားပြောကြပါတယ်။ဒါပေမဲ့လည်းပစ်ခတ်မှုဖြစ်ခဲ့တဲ့ဒေထွန်မြို့ကပျော်ပွဲရွှင်ပွဲဖျော်ဖြေလုပ်ငန်းတွေရှိတဲ့နေရာနဲ့ El Paso မြို့က Walmart ကုန်တိုက်နေရာတို့ကိုတော့မသွားပါဘူး။အဲ့ဒီနေရာမှာတနသမာတူဦးချင်းစီကပြစ်တက်တာကြောင့်စုစုပေါင်းလူ30တယောက်သေဆုံးခဲ့ရပါတော့အမေရိကန်ကဗင်နီဇွဲလားနိုင်ငံကိုလာမဲ့စနေနေ့ကစပြီးပိတ်ဆို့မှုတွေလုပ်မယ်ဆိုပေမဲ့သူ့အနေနဲ့တော့ကြံ့ကြံ့ခံရင်ဆိုင်သွားမယ်လို့ဗင်နီဇွဲလားသမ္မတနီကိုလာမာဒူရိုကပြောပါတယ်အမေရိကန်ကဗင်နီဇွဲလားနိုင်ငံကိုတနင်္လာနေ့မှာအပြင်းထန်ဆုံးတန်ခတ်အရေးယူမှုတွေချမှတ်လိုက်ပြီးတဲ့နောက်ဗိုလ်ထုနေကတော့မာဒူရိုကိုထောက်ခံသူတွေကာရာကတ်စ်မြို့တော်မှာဆန္ဒပြကြပါတယ်အမေရိကန်ပြည်ထောင်စုမစ္စစ်ပီပြည်နယ်ကအစားအစာစီတူဘူးစက်ရုံတွေကိုအမေရိကန်ရဲနဲ့လူမှုကြီးကြရေးတာဝန်ရှိသူတွေဗိုလ်ထုနေကဝန်ရှာပြီးတရားဝင်ထောက်ထားမရှိတဲ့ရွှေပြောင်းဝင်သူ900နီးပါးကိုဖမ်းလိုက်ပါတယ်။ဒါဟာအမေရိကန်မှာ10နှစ်အတွင်းလူမှုကြီးကြရေးဆိုင်ရာအကြီးအမားဆုံးဖမ်းဆီးမှုပါ။ဖမ်းဆီးထားသူတွေကိုမစ္စစ်ပီပြည်နယ်တွင်သူတို့လုပ်ခဲ့တဲ့စက်ရုံတွေရဲ့အပြင်ဘက်တခြားမြို့6မြို့မှာထိန်းသိမ်းထားပြီးသူတို့မိတ်ဆွေတို့နဲ့ဆွေမျိုးသားချင်းတွေကတော့လက်သံကိုသူတို့ကိုပြန်လွတ်ပေးပါလို့အော်ဟစ်တောင်းဆိုကြပါတယ်။ဖမ်းခံသူတို့ကထွက်ပြေးဖို့ကြိုးစားပေမဲ့ပြန်မိသွားတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒီကနေ့ဩဂုတ်လ10ရက်နေ့ဟာ1988ခုနှစ်ရှစ်လေးလုံးအာဏာရှင်ဆန့်ကျင်ရေးနဲ့ဒီမိုကရေစီတောင်းဆိုတဲ့လူလူရှာမှုကြီး32နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြင်ပြောင်းလေးလှူဆောင်နေတဲ့အခြေအနေထိရောက်လာရတာဟာအညာဒရပြည်သူတွေရဲ့ဆန်းဆောင်မှုကြောင့်ဖြစ်တယ်လို့အဲ့ဒီချိန်ထင်ရှားဆုံးတောင်းသားကောင်းဆောင်တို့ပြည်သူကိုမင်းကိုနိုင်ကရန်ကုန်မြို့မှာမှုလက်ပန်းချံမှာလှုပ်တဲ့အခမ်းအနားတွင်ပြောသွားပါပါခင်ဗျာ
။တရင်ကြီးစုပ်ကိုကိုကျော်အသိန်းကကြီးညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လို့ရမှုကတော့ကိုဇော်ဝင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးဂယ်ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။View American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုတော့ည9:30အထိ line kilometer 2425နဲ့52.2ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is